မနက်ကယာယီတက်တေကန်လက်မှတ် white card တွေဟာမတ်လကုံမှာတက်တန်းကုံမှာမို့မေလကုံနောက်ဆုံးထားပြန်လဲအနှံဖို့မြမအစိုးရကကြေညာလိုက်တာဟာအမျိုးသားပြန်လဲတင်းမြည်ရင်နဲ့ဆန့်ကျင်တဲ့လုပ်ရက်တစ်ခုလို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်ဒီလိုပြန်လဲအနှံခိုင်းတာအတွက်ကုလသမဂ္ဂအနေနဲ့လဲစိုးရိမ်မှုရှိတယ်လို့ဆိုပါတယ်အပြည့်စုံကိုဒေါခင်မျိုးတက်ကပြောပြမှာပါ
မြန်မာနိုင်ငံက white card လို့ခေါ်တဲ့ယာယီတက်တေကန်လက်မှတ်တွေအတွက်မတ်လ31ရက်နေ့မှာတက်တန်းကုံဆုံးတော့မယ်လို့နိုင်ငံတော်သမရာရုံးရဲ့ကြေညာချက်နဲ့ပတ်သက်ပြီးဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုအမေရိကန်အစိုးရကစောင့်ကြည့်နေမှာဖြစ်ကြောင်းအမေရိကန်နိုင်ငံကြီးဌာနအရှိတောင်အာရှရေးရာဌာနခွဲတာဝန်ခံတူက VOA ကိုပြောပါတယ
်။ And we are looking closely at the implications.We have been on record
multiple times. ဒီကြေညာချက်ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုကျွန်တော်တို့အနီးကစောင့်ကြည့်သွားမှာပါ။မြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့ကန့်သတ်မှုတွေအတွက်အမေရိကန်အစိုးရကစိုးရိမ်ပူပန်တဲ့အကြောင်းထပ်တလဲလဲပြောကြားခဲ့ပြီးဖြစ်ပါတယ်။ဒီကန့်သတ်မှုတွေဟာရိုဟင်ညာတွေကိုတက်ရောက်မှုရှိနေပြီးဒီထဲမှာနိုင်ငံသားဖြစ်မှုခွဲခြားဆက်ဆံမှုခရီးသွားကန့်သတ်မှုတွေပါဝင်နေတာပါ
။အခုကြေညာချက်ကလည်း White Card ကန့်ဆောင်သူတွေအတွက်ရပိုင်ခွင့်ပိတ်ပင်လိုက်တာဟာမြန်မာနိုင်ငံပြန်လည်တင့်မြတ်ရေးလှုပ်ဆောင်မယ်ဆိုတဲ့အာဏာပိုင်တွေရဲ့ဂရုပေးချက်နဲ့ဆန့်ကျင်နေပါတယ်လို့လည်းပြောပါတယ်။
Steps that deny the rights of white card holders would run counter to the Burmese government's commitment to reconciliation.
အခုလို white card ကန်ဆောင်သူတွေရဲ့ရပိုင်권တွေကိုညှင်းပယ်ဖို့လှုပ်ဆောင်တဲ့ခြေလှမ်းတွေဟာအမျိုးသားပြန်လည်တည်မြဲရေးနိုင်ငံသားတိုင်းအတွက်နိုင်ငံတွင်းဥပဒေတွေနဲ့ရောနိုင်ငံတကာစံနှုန်းတွေနဲ့အညီပါကာကွယ်ပေးဖို့နဲ့2015ရွေးကောက်ပွဲမှာအလုံးပါဝင်권ရစေရမယ်ဆိုတဲ့မြန်မာအစိုးရရဲ့ဂရုပေးချက်တွေနဲ့ဆန့်ကျင်နေပါတယ်
ကုလသမဂ္ဂကလည်းဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နံပါတ်ကိုတိုင်အနီးကပ်စောင့်ကြည့်နေပါတယ်လို့ချက်တပရင်းနဲ့သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရုံပြောခွင့်ရစတီဖန်ဒူဒါရီကပြောကြားခဲ့ပါတယ
် We're very concerned about the reported notification that holders of temporary ID cards will be required to hand in
over their cards ဂျိုင်းကပ်ပြားကန်ဆောင်သူတွေကိုသူတို့ရဲ့ကပ်ပြားတွေပြန်ဖို့လိုတယ်ဆိုတဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်အထူးစိုးရိမ်ပူပန်ပါတယ်။မစ္စတာနမ်ဘီယာကဒီကိစ္စနဲ့ပတ်သက်ပြီးအနီးကပ်စောင့်ကြည့်နေသလိုဒီကြေညာချက်ကဘာလို့ဆိုလိုရဆိုတာနဲ့မြန်မာအစိုးရအရင်တော့ပေးထားတဲ့ဂရုတွေနဲ့ကိုက်ညီမှုရှိမရှိဆိုတာတွေကိုအသေးစိတ်သိအောင်စူးစမ်းနေပါတယ
်။ February 17ရက်ဗိုလ်တော်ဘူးနေ့ကသမရာရုံးကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာလက်ရှိ White Card ကန်ဆောင်ထားသူတွေရဲ့ကပ်ပြားအလုံးဟာ2015မတ်လ31ရက်နေ့မှာတက်တန်းကုံဆုံးတော်မှာမို့မေလ31ရက်နောက်ဆုံးထားပြီးပိုင်းအောင်နိုင်ငံသားကန်နဲ့လာရောက်နေလည်ကြရမယ်လို့ဖော်ပြထားပါတယ်။အခုလိုပိုင်းအောင်နိုင်ငံသားကပ်ပြားရဖို့အတွက်ဆိုရင်လည်းတီစဲနိုင်ငံသားစီစီဥပဒေတွေအရစစ်ဆေးပြီးနိုင်ငံသားဖြစ်ပိုင်ခွင့်ဥပဒေနဲ့ကန့်ညီမှသာထုတ်ပေးမယ်လို့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။ဒီကြေညာချက်ဟာအစိုးရကနိုင်ငံသားစီစီချမ်းလုပ်ငန်းစဉ်ကိုမိုးဝင်အထူးစီမံချက်အနေနဲ့အရှင်းမြင့်ဆောင်ရွက်နေခြင်းတစ်စိတ်တစ်ပိုင်းဖြစ်ပြီးဒီအထူးစီမံချက်ကိုအကောင့်ထည့်ဖို့တိုင်းဒေသကြီးပြည်နယ်ခရိုင်မြို့နယ်ရပ်ရွာကြီးရွာအုပ်စုကြီးကြပ်မှုကော်မတီများကလည်းတစ်ဆင့်ဆောင်ရွက်ဖို့လည်းညွှန်ကြားခဲ့တာပါ။အရင်စစ်ဆေးရလက်ထက်တုန်းက White Card ယာယီတက်တေကန်နဲ့မှကန်ဆောင်ထားသူတွေအနေနဲ့လူလူဆန္ဒခံယူပွဲတွေအပါအဝင်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်တွေမှာပါမဲပေးခွင့်ပြုခဲ့ပေမဲ့2008ဖွဲ့စည်းပုံမှာတော့အဲ့ဒီလိုပေါ်ပြမထားပါဘူး။ဒါကြောင့်ပြည်တော်စုလွှတ်တော်ကအတည်ပြုပြီးသမရဦးသိန်းစိန် February 10ရက်နေ့ကလက်မှတ်ရေးထိုးလိုက်တဲ့ဥပဒေမူကြမ်းပေါ်မှာအခြေတင်ညှင်းခုံမှုတွေအခုထိရှိနေတာပါ။